မကြသေးခင်ကပဲဒီအမေရိကန်ပြည်ထောင်စုကနေပြန်သွားခဲ့တဲ့မြန်မာသမ္မတဦးသိန်းစိန်ဟာအခုလာမယ့်ဒီအောက်တိုဘာလ9ရက်နေ့မှာတောင်ကိုရီးယားနိုင်ငံကိုတရားဝင်ခီးစဉ်နဲ့တွားရောက်လည်ပတ်အောင်မှာဖြစ်ပါတယ်။သမ္မတရဲ့ခီးစဉ်အတွင်းမှာတောင်ကိုရီးယားသမ္မတနဲ့တွေ့ဆုံပြီးတော့နှစ်နိုင်ငံအကျိုးတူစီးပွားစီးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြမှာဖြစ်ပြီးသဘောတူညီမှုလက်မှတ်တွေလည်းရေးထိုးကြလိမ့်မယ်လို့မျှော်လင့်ရပါတယ်။ဒီအကြောင်းပြည်စုံကိုတော့ဘန်ကောက်ရုံးကနေဆက်သွယ်စုံစမ်းထားတဲ့ကိုဆောင်ဝင်းလိုင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါသမ္မတဦးသိန်းစိန်ဟာအော်တိုဝါလာတရနေ့ကအမေရိကန်ခီးစဉ်ကမြန်မာနိုင်ငံကိုပြန်လည်ရောက်ရှိပြီးရပ်ပိုင်းအကြမှာပဲတောင်ကိုရီးယားနိုင်ငံကိုခီးပြန်ထွက်မှာဖြစ်ပါတယ်။တောင်ကိုရီးယားခီးစဉ်မှာသမ္မတနဲ့အတူဘယ်သူပါမယ်ဆိုတာအခုချိန်မှအတိအကျမသိရသေးပေမဲ့သမ္မတရဲ့ခီးစဉ်အတွင်းနှစ်နိုင်ငံအကြဆွေးနွေးပြောဆိုမဲ့အကြောင်းအရာတွေကိုတော့သမ္မတရုံညွန်ကြားရေးမှူးဦးစော်ထေးကရှင်းပြပါဗျာ။ခေါင်
းလေးတော့မယ်ရောကျွန်တော်ကခေါင်းလေးတော့မယ်ခီးသွားခြင်းရောနဲ့တွေ့ရင်နှစ်ညလေးလောက်ရှိမှာကျန်နေရတော့ဟိုလေတော့ကိုရီးယားနဲ့လုံးဝဆိုကျွန်တော်တို့ဟိုပူပေါင်းဆောင်နေတဲ့ဟာရေပေါ့နှစ်နိုင်ငံဟိုဆိုရင်တော့ဘက်ဆောင်ပါမှာပေါ့နော်ဟိုသူစတာတွေကကျမကြီးကျမကြီးပါနိုင်တယ်အနာဂျီပေါ့နော်ဟိုရင်ကနဝိုင်းကက်အပြင်နောက်ဟိုရှိတယ်ကျွန်တော်လက်စတာနောက်တစ်ခုကကျွန်တော်တို့ transportation transportation မှာဟိုအင်ချွန်လို့ကျွန်တော်ဘာလို့ကုန်တွေကကျွန်တော်တို့ဒီဟမ်ဘာဂါတွေကိုတုပ်ဖို့ဆွမ်းနေတာပဲရှိတယ်အလားတူလက်စဆိုင်လည်းအတူတူပဲအလားတူ transportation line နဲ့လာတော့ဟိုဟာလေကျွန်တော်လေယာဉ်စာကြိုးတို့ဒီမှာပတ်ချုံရတဲ့ကလောက်ခဲ့ဟိုစမ်းကြကြည့်ပါဒီမှာကလေးနေအဲဒီမှာဟိုတိလေးတွေတော့ဝင်လို့လုံနေတယ်ကျွန်တော်အဆောကြရတယ်အဲ့ဒါနဲ့တို့စီဟာလေလူရန်ကုန်သားမှတည့်နေရှိတယ်
သမ္မတဦးသိန်းစင်ဟာအမေရိကန်နိုင်ငံနယူးယောက်မြို့မှာကျင်းပတဲ့68ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုတက်ဖို့အတွက်စက်တင်ဘာလ24ရက်နေ့ကမြန်မာနိုင်ငံကနေထွက်ခွာသွားတာဖြစ်ပြီး90အတွင်းပထမဆုံးမြန်မာသမ္မတတယောက်အနေနဲ့စက်တင်ဘာလ29ရက်နေ့ကကုလသမဂ္ဂအထွေထွေညီလာခံမှာတက်ရောက်မင်းငွန်းပြောကြားခဲ့တာပါသမ္မတဦးသိန်းစင်ရဲ့ဒီအမေရိကန်ခီးစင်ဟာအမေရိကန်မြန်မာဆက်ဆံရေးအတွက်ကြီးမားတဲ့ပြောင်းလဲမှုအဖြစ်ရှုမြင်ရသလိုအောင်မြင်မှုရခဲ့တဲ့ခီးစင်အဖြစ်ပြည်တွင်းပြည်ပကမြမအရေးကိုလေ့လာစောင့်ကြည့်သူတွေကသုံးသပ်ထားကြတာပါ။သမ္မတအနေနဲ့ဒီခီးစဉ်အတွင်းမှာအမေရိကန်နိုင်ငံသားဝန်ကြီးဟီလာရီကလင်တန်နဲ့တွေ့ဆုံခဲ့သလိုသမ္မတဟောင်းဘီကလင်တန်နိုင်ငံသားဝန်ကြီးဟောင်းဟင်နရီကစ်ဆင်ဂျာတို့နဲ့လည်းတွေ့ဆုံခဲ့တာပါ။ကမ္ဘာတဝန်းပညာရေးဆိုင်ရာပရဟိတလုံကနေလှုပ်ဆောင်နေတဲ့ကလင်တန်ဖောင်ဒေးရှင်းကအကြီးအကဲသမ္မတဟောင်းဘီကလင်တန်ကသူ့အဖွဲ့အနေနဲ့မြမနိုင်ငံကိုအကူအညီပေးလိုတဲ့ဆန္ဒရှိတဲ့အကြောင်းသမ္မတဦးသိန်းစင်နဲ့တွေ့ဆုံစဉ်ပြောကြားခဲ့တယ်လို့သိရပါတယ်။ဒါကြောင့်လဲသူ့အနေနဲ့မြမနိုင်ငံကိုမကြခင်မှာလာရောက်လည်ပတ်လိုတဲ့ဆန္ဒရှိတယ်လို့သိရပါတယ်။အလားတူပဲအမေရိကန်ခီးစဉ်အတွင်းသမ္မတဦးသိန်းစင်နဲ့တွေ့ဆုံခဲ့တဲ့အမေရိကန်နိုင်ငံသားဝန်ကြီးဟောင်းဟင်နရီကစ်ဆင်ဂျာကလည်းမြမနိုင်ငံအနေနဲ့အရင်ကတကားပိတ်ဝါဒကိုကျင့်သုံးခဲ့ရကနေအခုပြင်ပကဘာနဲ့ထိတွေ့ဆက်ဆံဖို့မူဝါဒတွေပြောင်းလဲလှုပ်ဆောင်လာတဲ့အပေါ်စိတ်ဝင်စားမှုအများကြီးရှိတာကတကြောင်းမြန်မာနိုင်ငံရဲ့ပထဝီအနေအထားတရှိပုံဟာမဟာဗျူဟာမြောက်တဲ့နေရာမှာရှိနေတာကတကြောင်းလို့ကြောင့်မြန်မာနိုင်ငံကိုတိကျလာရောက်လည်ပတ်လို့တဲ့ဆန္ဒရှိတယ်လို့သိရပါဗျ။သမ္မတဦးသိန်းစင်ရဲ့တောင်ကိုရီးယားခီးစဉ်ဟာ၃ရက်ကြာမယ်လို့သိရပါဗျခင်ဗျ။